about the government to give us its own estimation of how many women were affected, how many girls were affected, what was the composition of the military who were
given the task. If you are going to be able to do this, you will be able to do this. မင်းခရင်ရဲ့ဗနဦးထိခိုက်ခဲ့တယ်မြန်မာရှင်လင်းရေးတာဝန်ပေးတဲ့အချိန်မှာအဲ့ဒီစစ်တပ်ရဲ့ဖွဲ့စည်းမှုကဘယ်လိုရှိပါသလဲမြန်မာရှင်လင်းရေးလို့ဆိုရမှာအတိအကျဘာကိုဆိုလိုပါသလဲမြန်မာအစိုးရကပြည်တွင်းမှာကော်မရှင်ဖွဲ့ပြီးစစ်တပ်ကပဲစုံစမ်းစစ်ဆေးအစီရင်ခံခိုင်းခဲ့တာရှိပါတယ်အဲ့ဒီအစီရင်ခံစာမှာဒီကျူးလွန်မှုတွေအတွက်ဘယ်သူမှတာဝန်ရှိတယ်ဆိုတဲ့အရေးကြီးတဲ့တွေးရှိချက်တွေကိုဖော်ပြထားခြင်းမတူရတာကဝန်းနေစရာဖြစ်ပါတယ်ဒီဖက်မှာတော့ဒီရက်စက်ကြမ်းကြုတ်မှုတွေအကြောင်းကိုလူတိုင်းကပဲပြောနေကြတာဖြစ်ပါတယ်လို့စီတော့ခေါ်နိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုကြီးကြပ်နေတဲ့ကုလသမဂ္ဂအမျိုးသမီးများအခွင့်အရေးကော်မတီအဖွဲ့ဝင်တစ်ဦးဖြစ်တဲ့နာလာဟိုက်ဒါကသတင်းမီဒီယာကိုကုလသမဂ္ဂမှအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစလို့အာစာရူဟင်ဂျာအချမ်းဖဲဥစုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့မှုတွေနောက်ဆက်တွဲခဲ့ရဖြစ်မြန်မာစစ်တပ်ကနင်မြေရှင်းလင်းရေးပြုလုပ်ခဲ့ရမှာအဓိကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရူဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ခုလိုနင်မြေရှင်းလင်းရေးလုပ်ရမှာရူဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လုံခြုံရေးတပ်တွေကအတင်းအဓမ္မပြုကျင့်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးအထူးစီရင်ခံဖို့မြန်မာအစိုးရထံကိုစီဒေါ့ကော်မတီကတင်လာနေကအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီအထူးစီရင်ခံစာကို6လအတွင်းတင်သွင်းရမှာဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့2018မေလ28ရက်နေ့မှာနောက်ဆုံးထားတင်သွင်းရဖို့ရှိပါတယ်။ခုလိုအထူးစီရင်ခံစာညွှန်ကြားချက်ထုတ်ပြန်တာဟာလေ1982ခုအောက်တိုဘာလကစလို့ပထမဦးဆုံးကော်မတီအနေနဲ့စီဝေဝဲကျင်းပခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ပဲရှိပါသေးတယ်။ကမ္ဘာထွန်းရှိသတိပုဂ္ဂလလူခွေကျွမ်းကျင်ပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့တောင်းဆိုချက်ကိုစီရောစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့လိုက်နာရမှာလည်းဖြစ်ပါတယ်။ဒါကြောင့်စီရောခေါ်နိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးစာချုပ်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေသိရှိနိုင်ဖို့ဘယ်လောက်ရေးကြီးပါတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ဇူလိုင်လကစီတော်ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာ CSO အဖွဲ့အစည်းတစ်ခုကပြည်သူစံကိုထိုစဉ်ကမေးကြည့်ထားတာကနေကောက်နှုတ်တင်ပြလိုပါတယ်
ဒီစီတော်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော့စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တဲ့ဆိုတော့ဒီစီတော့စာချုပ်ရမြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလဲရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးတော့အဲ့ဒီဟာမျိုးခွဲခြားဆက်ဆံသည့်အတိတ်ပဲတရားမှုမရှိသေးတဲ့ဥပဒေတွေပြဋ္ဌာန်းရပါတယ်သူသဖြင့်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီခွဲခြားဆက်ဆံမှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထည့်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတကြိမ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအခံစာတွေသိနေ2009ခုနှစ်မှာဒုတိယနဲ့တတိယအခုစတုထနဲ့ပြင်စမမြောက်အစီအခံစာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းเนาะအဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကော်မတီကိုဘယ်လိုမျိုး ဆိုရင်မကင်းဖြစ်မှုတွေတပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဤဆက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုဖွဲ့ချမ်းဆက်ဆံမှုဆိုတာဘာလဲဆိုတော့အတိတ်ပဲဖွင့်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဤဆက်ဥပဒေထဲမှာအမျိုးသမီးတွေကိုဖွဲ့ချမ်းဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးကဏ္ဍတွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်ကျေးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားအနေနဲ့တန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလူတရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တုအခွင့်ရေးရဖို့ဒဏ်တုအခွင့်ရေးရတယ်ဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မှောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပေါ်မှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်
အဲ့တော့အခုစီဒေါ်ရဲ့လုံထုံးလုံနီးအရာပေါ့နော်ဒီစီဒေါ်ကော်မတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSOD ရဲ့တင်ပြချက်ကိုဒီဘက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာပါအချက်လက်တွေကိုလည်းသူတို့ကသုံးသပ်တယ်ပြီးတော့မြမအစိုးရအဖွဲ့ကူစလေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနေဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကူစလေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့မျိုးမျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါလေ။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကောစီတော့စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရေအဲ့သုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချေကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်အဲ့ဒီပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကရောစီတော့နဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်စီတော့ကော်မတီအနေနဲ့အမျိုးသမီးများခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုရင်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာအချက်တွေများထည့်ပြောသွားပါသည်လဲချင်းခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်အထူးသဖြင့်မြို့နယ်ဒီကျောရွာဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းခွင့်ခွင့်လန်းတွေဘလောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရဲ့နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘလို့ခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်နောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းအမျိုးသမီးတွေအနေနဲ့ရောကျန်းမာရေးပြုစုဆောင်အမှုပင်ရည်ရောသူရကနေပြီးတော့ဟိုဘလောက်တိပတ်မှုမှုတွေလောက်တလေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေမိပါတယ်သူတို့အဓိကသူတို့စိတ်ဝင်စားပြီးမိတဲ့မိခွန်းကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီခုရှိနေတဲ့ဒီစီမံကိန်းတွေပေါ့လေစည်ရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ကဘာဘန်ကနေပြီးတော့လုပ်နေတဲ့စည်ရဲမှုပပျောက်ရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိထိရောက်မှုရှိလေဆိုရဲမိခွန်းနေလဲသူမေးသွားပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် You can bend but never break me cause it only serves to make me more determined